Hong Kong Democracy ရဲ့ဆန္ဒပြသူတွေနဲ့တရုတ်နိုင်ငံသားပြော့ပြောင်းညင်သာတဲ့အဖြစ်တစ်ခုရတဲ့အထိအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုရဖို့နှောင့်နှေးနေနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါ့အပြင်တရုတ်နဲ့ဟောင်ကောင်ဆန္ဒပြသူတွေကြားညှိနှိုင်းတာမှာသူကိုယ်တိုင်ဝင်ပြီးဆက်ဆက်ပေးနိုင်ပါတယ်လို့လည်းဆိုပါတယ်။နိုင်ငံသားကုန်သွယ်ရေးစစ်ပွဲဖြစ်နေတာအဆုံးသတ်ရေးဆက်ဆက်ဆွေးနွေးနေကြတာမှာတရုတ်အပေါ်သူ့အစိုးရကဒါစီရနေပြီဆိုပြီးသမ္မတထရမ့်က Twitter မှာဗိုလ်ထုနေကြရေးပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာသူ့လူထုအပေါ်တိတ်ကိုလေးစားသူဖြစ်ပြီးသမရရှိကသာဟောင်ကောင်ပြဿနာကိုအမြန်ဆုံးနဲ့အငြင်းသာဆုံးဖြေရှင်းကျင်နေဆိုရင်သူလုံနိုင်တယ်ဆိုတာလုံးဝတန်တရားမရှိပါဘူးလို့လည်းဆိုပါတယ်။ဘူဒူနေက Twitter မှာအဲ့လိုမျိုးခင်ထီကတော့ဟောင်ကောင်ဆန္ဒပြပွဲတွေနဲ့ပတ်သက်လို့သမရထရမ့်ကဘာမှမပြောဘဲရှောင်နေခဲ့ပုံရပါတယ်။ဟောင်ကောင်အခြေအနေဟာတိတ်ကိုခက်ခဲတဲ့အခြေအနေတစ်ခုဖြစ်ပေမဲ့ဖြေရှင်းနိုင်မယ်ဆိုတာကတော့သိကြပါတယ်လို့ဒီသတင်းပတ်အစောပိုင်းကပြောခဲ့ပါတယ်။တရုတ်လက်အောက်မှာလွတ်လပ်မှုနဲ့ကိုယ်ပိုင်အုပ်ချုပ်မှုအခွင့်အရေးတွေလျော့ပါးလာနေတယ်လို့ဟောင်ကောင်ဒေသခံတွေကမြင်ပြီးကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်။